တပ်ခံရတဲ့ရုရှားတပ်ခံခေါင်းဆောင် Boris Nemtsov အမတ်တရအတိုက်ခံစူးဝေးပွဲကြီးတစ်ခုကိုဒီကနေ့တနင်္ဂနွေနေ့ကျရင်မော်စကိုမြို့တော်မှာလုပ်ဖို့ရုရှားဆွေးနွေးကောက်ခွင့်ပြုထားပါတယ်။ Nemtsov ဟာစစ်ဆင်ခြင်ရေးနဲ့ပူတင်ဆင်ခြင်ရေးစူးဝေးပွဲတစ်ခုကိုမော်စကိုမြို့တော်မှာဥဆောင်လုပ်ဖို့စီစဉ်ထားတာပါ။အဲဒီအစားသူ့ကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့လူ9000အထိစူးဝေးလာရောက်ကြမယ်လို့ခန့်မှန်းထားပါတယ်။ Nemtsov ဟာရုရှားလူထုရဲ့အခွင့်အရေးအတွက်မနာမနေလှုံ့ဆော်စီရင်ခဲ့သူဖြစ်တယ်လို့အမေရိကန်သမ္မတဘရာကိုဘာမာကပြောပါတယ်။Nemtsov ကိုကာဒစီဘော်ကနေတနက်နေ့ပြစ်သွားသူတွေကိုရဲတပ်ဖွဲ့ကရှာဖွေနေပါတယ်။သူနဲ့သူ့ရဲ့အဖော်အမျိုးသမီးတူတို့ Kremlin နန်းတော်နာမော်စကိုမြစ်ပေါ်ဖျက်ဆောက်ထားတဲ့ဒရာဒစင်မှာလမ်းလျှောက်ဖြတ်သွားခြင်းတနက်နေ့အပြစ်ခံရတာပါ။အဖော်အမျိုးသမီးကတော့တန်ရန်ရမတော့ပါဘူး။ဒီပြစ်ခတ်မှုဟာလူငှားတတ်တာဖြစ်ပုံရပြီးသွေးထိုးလှုံ့ဆော်တဲ့လုပ်ရဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။လူသတ်မှုစုံစမ်းစစ်ဆေးတာကိုပူတင်ကိုယ်တိုင်ကြီးကြပ်မယ်လို့ Kremlin နန်းတော်ကပြောပါတယ်။မစ္စတာပူတင်က Nemtsov ရဲ့မိခင်ဖြစ်သူ Dina Ivmansi ဝန်ထမ်းတော်လာပြီးပူပြီးထပ်တူဝမ်းနဲ့ကြည်ခွဲရပါကြောင်းနဲ့ Nemtsov တည်ဆုံးရတာဟာထာဝရဆုံးရှုံးမှုတစ်ခုဖြစ်ပါတယ်လို့ဆိုပါတယ်။